ဂျာမနီနိုင်ငံဟာလီယိုပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုဒီအချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ကြီးတဲ့ပူးကျွဲဦးစီးဌာနချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မန်လီတို့ကတောက်ကြံနေကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမှာရှိတဲ့ American Ramsing လေတဲ့အခြေစိုက်စခန်းမှာပြုလုပ်တဲ့ Ukraine အပေါ်အထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine နေနဲ့ဘဝင်မချမှုတွေဖြစ်နေပေမဲ့နိုင်ငံတကာအကူအညီပေးရေးညီလာခံကိုတော့ပြုလုပ်ပါတယ်။အဲ့ဒီညီလာခံမှာ Ukraine သမ္မတ Volodymyr Zelensky ကတိုက်ခိုက်ရေးတန်ကားတွေအကူအညီပေးဖို့အတွက်ဓာတ်ရိုက်မြစ်တာရပ်ကန်ခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအော့စတင်နဲ့ဗိုလ်ချုပ်ကြီးမီလီရောကတော့ Bradley Chilin တပ်သုံးတိုက်ခတ်ရေးရှင်59ဆင့်အပါဝင် Striker City တင်တန်ချက်ကာကအစီ90အကူအညီပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။အခု American CA ကူညီဒေါ်လာတန်ပေါင်း 2500 လဲဆိုရင် Russia ကျူးကျော်စစ်ဆင်ကြတဲ့ကတစ်နှစ်နီးပါးအကြာတွင် Ukraine American ကပေးတဲ့ CA ကူညီတွေဟာစုစုပေါင်းဟာဒေါ်လာတန်ပေါင်း 28 ဘီလီယံနီးပါးရှိနေပါပြီ။အမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကအမေရိကန်လုပ် Abrams အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုယူကရိန်းကိုမပေးတာနဲ့ဂျာမနီစိုးရက Leopard အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေယူကရိန်းကိုမပို့ပေးတာနဲ့ဆက်ဆက်မှုတွေရှိတယ်ဆိုတာကိုတော့ညှင်းဆိုပါတယ်